တူးချင်းဝင်ငွေကိုအခြေခံပြီးတော့လျှက်စစ်မီတာကတုံးထားကိုပြောင်းလဲကောက်ခံသွားဖို့ပြင်ဆင်ထားပေမယ့်အချိန်တစ်ခုကိုစောင့်ဆိုင်နေတယ်လို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကဒုတိယအမြင်နဲ့အတွင်းဝန်ဦးစိုးမြင့်ကပြောကြားလိုက်ပါတယ်။နေပြည်တော်ကလျှက်စစ်စွမ်းအင်ဝန်ကြီးဌာနမှာမနေ့ကဆောင်လ17ရက်နေ့ကပြုလုပ်တဲ့ဝန်ကြီးဌာနရဲ့လစဉ်ပုံမှန်သတင်းစာရှင်းလင်းပွဲမှာမီတာကနှ ့ပေးနိုင်တဲ့စွမ်းတဦးချင်းရဲ့ဝင်ဝင်ဒါဒီကိုအခြေခံပြီးမှကျွန်တော်တို့ကြောင်းသိနိုင်အောင်လုပ်ပေးထားပြီ
မြန်မာနိုင်ငံမှာလျှက်စစ်တပ်အားမလုံလောက်တာဟာကျန်းမာရေးပညာရေးလူမှုရေးတွေအထိကြည့်ရိုက်နေတဲ့ပြဿနာကြီးတစ်ခုဖြစ်ပါတယ်လျှက်စစ်မီးမလာလို့ရေမတင်နိုင်အလွန်ပူပြင်းတဲ့အချိန်မှာလေအေးစက်မဖွင့်နိုင်လို့ကျန်းမာရေးထိခိုက်ရတာတွေမိအားအတက်အကျဖြစ်ဖြတ်ခနဲပြက်ရုတ်တရက်ပြန်လာလို့လျှက်စစ်နဲ့ဆိုင်တဲ့ပစ္စည်းတွေပောက်ကွဲပျက်စီးပြီးတော့လူထိခိုက်ရတာတွေလျှက်စစ်မီးမလာလို့အကြောင်းသားတွေစာကြက်ဖို့နှောက်ယှက်ဖြစ်ရတာမျိုးတွေကလူရဲစားပေါင်းစုံကြားမှာဖြစ်ပျက်နေတဲ့နေ့စဉ်မယိုးနိုင်တဲ့ဇလန်းတွေပါအခုလိုမျိုးလျှက်စစ်မီးပြဿနာတွေဆုံးလင်းနေချိန်မှာမိတာကနှုံတာပြောင်းလဲကောက်ခံမယ်ဆိုတဲ့လျှက်စစ်ဝန်ကြီးဌာနအနာပိုင်တယောက်ရဲ့စကားဟာလူတို့ကိုဇဝေဇဝါဖြစ်သွားစေပါတယ်။ကန်တော်လေးမှာနေထိုင်တဲ့မတ်ဝါဝါကြီးပြောတာကိုနားဆင်ကြည့်ပါရှင်
။တဦးချင်းဝင်ဝင်ဆိုတာအိမ်မှာလူ9ယောက်ရှိရယ်ပဲထားအောင်။9ယောက်လုံးကအလုပ်ရှိရတဲ့သူတွေမှမဟုတ်တာလေ။နောက်မိခိုတွေကရှိသေးတယ်လေ။သူပြောတဲ့တဦးချင်းဝင်ဝင်ဆိုတာဘယ်သူတဦးချင်းဝင်ဝင်လဲ။ဒီဘုံမှာအခြေခံလဲတော့မသိဘူးလေ။
အဲ့လိုလူလူကဇဝေဇဝါဖြစ်သွားတာကြောင့်ဒေါ်ဘုံမြို့နယ်ကမြို့နယ်လျှက်စစ်အင်ဂျင်နီယာဦးအောင်မျိုးထွန်းကိုဆက်သွယ်မေးမြန်းကြည့်ပါတယ်။သူကအခုလိုရှင်းပြပါတယ်
။မှန်တယ်မိသုံးသူတွေပေါ့မိသုံးသူတွေရဲ့အခြေအနေပေါ်မူတည်ပြီးတော့မှကောက်ခံမှာ။ဥပမာပေါ့စီးရတဲ့လူကမိကျော်လေးတစ်ချောင်းသုံးမယ်၊မိလုံးလေးတစ်လုံးသုံးမယ်၊မိဖို့ကွင်လေးတစ်ကွင်သုံးမယ်၊ခမေဦးလေးသုံးမယ်။သူစီကြလောက်ယူနစ်100 150လည်းမပိုးယူနစ်ပေါ်မှာအခြေခံတယ်။အဲ့ဒါဆိုရင်သူဒီအခြေခံလူတန်းသားဖြစ်တယ်သူမနစ်လာတဲ့ဈေးလုံးဆိုတာတစ်စီးကောက်ထားတဲ့35ကျပ်တဲ့ညားချင်လည်းညားမယ်လဲချင်လည်းလဲမယ်အဲအဲ့လောက်ကလေးနဲ့ကောက်မယ်အလဲလက်သားစားအစင်ကြတော့အဲကွန်သုံးတိုင်လာလိမ့်မယ်မီးဖို့သုံးမယ်မီးပူတိုင်လဲခမေးချင်းချက်မယ်နောက်ဆုံးလူတိုင်းသားတော့တစ်ထည်ပေါ့တို့ရရကြတော့အဲကွန်ကသခန်းမှုချိန်ကိုမကြောက်အောင်ကိုသူကတောက်ချက်ထားမယ်နေပူပူမိုးရွာအဲကွန်ဒီတောက်ချက်ပေါ့လိမ့်မယ်မီးတွေစီလည်းအခန်းကြီးလင်းနေအောင်သုံးမယ်နောက်ပြီးတော့ဆက်မှုလုပ်ငန်းသုံးအခြေခံတာပဲတို့တူးချင်းဝင်ဝင်ဆိုတာကမိလုံးသူရဲ့ယူနစ်ပေါ်မှာမူတည်ပြီးတော့မှကောက်ခံတဲ့နှုံတာကိုပြောတာဖြစ်တယ်ကျွန်တော်နားလဲတာအဲ့လိုပဲနားလဲ
အဲ့လိုသုံးဆွဲမှုယူနစ်ပေါ်အခြေခံမယ်ဆိုရင်အဲ့ဒီစနစ်ဘယ်တော့အစမှာပါလဲ
မိမမှန်သေးနိုင်ခောက်လိုက်ပါရေကြီးကရေကတစ်ပိုင်းတော့မိုးပြရသေးဘူးမိုးစလာရဲ့အကျဲ့ရတော့တစ်ပိုင်းမိုးရမှာဇူလိုင်လလယ်လောက်မှရွာမယ်ဇူလိုင်လလောက်မှရွာရင်ဒီဆေးတွေပြည့်ပြီပေါ့ဒါဆိုလို့ရှိရင်ဇူလိုင်လကုန်လောက်ဆိုရင်တော့ဒီအမှန်ပြေးပြန်ပြီးလို့ရ
တကယ်ပဲအဲ့ဒီစနစ်အလုတ်ဖြစ်မယ်လက်တွေ့ကြမယ်လို့ပြည်သူကယုံကြည်ပါသလားပြည်သူရဲ့ဆန္ဒအမှန်ကဘယ်လိုပါလဲ
မိသားကဘယ်လိုတိုးကောက်ကြမလဲဆိုတာကဒါပြည်သူဘက်ကစဉ်းစားတဲ့အပိုင်းပေါ့ဒါပေမဲ့ပြည်သူဘက်ကလည်းပြန်ပြောရမယ်ဆိုလို့ရှိရင်သူတို့ကရောဘလောက်တောင်မီးကိုပြည်သူအထိန်နိုင်ပေးနိုင်တယ်လဲဆိုရပမာမှုတည်ရယ်ပထမကနေဟာဒီမလို့နေရာဒီဆိုလို့ရှိရင်ဒါမီးပြတ်တာထုံးရံပေါ့တို့ဒီရေးဆိုချက်မှာအဲ့လိုတွေးထားတယ်။မေရီမှာအရင်အီးတွေပြက်တယ်ခဏခဏပြက်လိုက်လာလဲပြက်လိုက်လာလဲတခါတည်းကျရင်အင်းကစက်ပစ္စည်းတွေတော့မှဟိုစိုးရိမ်ရတဲ့အခြေအနေမှာရှိတယ်။အဖြစ်အပျက်ကြီးကအများကြီးပဲပေါ့နော်။အဲ့ဒီပြက်လိုက်လာလဲအဲ့7မိနစ်15မိနစ်ပြီးမှအဲ့လိုလုတ်တဲ့ဟာလေးခုဆိုမိုးရွာလာပြီမိုးရတီရောက်လာပြီအဲ့ဟာရောပြက်လာအဲ့ဒါဆိုကြတော့ဟိုသူ့ဘက်ကတဦးချင်းဝင်ဝင်နဲ့ပြန်ကောက်ပြီးကြားလို့ရှိရင်အဲ့ဒါမျိုးတွေရောပြင်းထန်မလားဆိုရက်အချက်ဒီပုံမှာလဲပြန်မေးစရာရှိရပါတော့နော်။မနက်ရက်လျှက်စစ်ပြီးရင်ဟိုကနေတက်ပြီးတော့စီစီရတော့တော်တော်မကြည်မနဲ့ဖြစ်တာပါပဲ
။နှစ်စဉ်ဝန်ကြီးဌာနကစိုက်ထုတ်သုံးဆွဲနေရတဲ့အတွက်လျှက်စစ်မီတာကနှုံးသားတွေကိုပြင်ဆင်ရဖို့ဆောင်ရွက်နေတာဖြစ်တယ်လို့ဦးစွန်မြင့်ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။လောလောဆယ်ဆောင်ရွက်နေတဲ့အချိန်ပိုင်းအလိုက်မီးအားနဲ့ဝန်အားလျှော့ချတဲ့စနစ်ဟာထုတ်လုပ်မှုစွမ်းအားအပြည့်အဝမထုတ်နိုင်သေးတဲ့အတွက်ဖြစ်ပြီးတော့အဲ့လိုမထုတ်နိုင်သေးတာဟာလည်းနိုင်ငံရဲ့အနေထားအရာဖြစ်ပေါ်နေတဲ့ဗန္ဓာရေးရန်ပုံငွေကြောင့်ဖြစ်တယ်လို့ဦးစွန်မြင့်ကပြောခဲ့ပါတယ်ရှင်။